မင်္ဂလာပါရှင်လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်ဩဂုတ်လ25ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမတီမင်းစင်ပါရှင်။ဒီနေ့အစီအစဉ်မှာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့ကုလအတွင်းရေးမှူးချုပ်တောင်းဆိုလိုက်တဲ့သတင်းနဲ့မြမအရေးအမေရိကန်တပ်အမတ်ရဲ့ပြောကြားချက်တွေအပါအဝင်နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။မြမနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ဖို့နဲ့အရက်သားပြည်သူတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒါရက်စ်ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာတွေနဲ့တခြားလူမျိုးစုတွေအလုံးအရင်းနဲ့နေရက်ဆွန့်ခွာထွက်ပြေးခဲ့ရတဲ့9နှစ်ပြည့်ချိန်မှာတောင်းဆိုလိုက်တာပါအခုချိန်မှာရိုဟင်ဂျာတသန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေထိုင်နေရပါတယ်နောက်ထပ်တသိန်း3000လောက်ကတော့ဒေသတွင်းနိုင်ငံတွေမှာရောက်ရှိပြန့်နှံ့နေပြီးနေရက်ပြန်ဖို့မျှော်လင့်ချက်မရှိဘဲဖြစ်နေတယ်လို့ဩဂုတ်လ23ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အနာဒိုင်းစစ်ကောင်စီကိုတစ်ဆာခံတဲ့တပ်ဖွဲ့အားလုံးနဲ့ကိုပိုင်အုပ်ချုပ်ခွင့်ဒါမှမဟုတ်လွတ်လပ်ရေးရဖို့တိုက်ပွဲဝင်နေတဲ့လက်နက်ကိုင်အဖွဲ့တွေအားလုံးအနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်တန့်ဖို့နဲ့နိုင်ငံတကာလူ့အခွင့်အရေးစံနှုန်းတွေလူသားချင်းစာနာမှုဥပဒေတွေနဲ့အညီအရက်သားပြည်သူတွေကိုအကာအကွယ်ပေးကြဖို့လည်းသူကတိုက်တွန်းလိုက်ပါတယ်ရှင်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်ကတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်သား48ယောက်သေဆုံးပြီးရုပ်အလောင်း32လောင်းတွေ့ရှိထားတယ်လို့ပို့အမျိုးသားလွတ်မြောက်ရေးတပ်မတော် PNL ကဩဂုတ်လ24ရက်နေ့ကထုတ်ပြန်ပါတယ်။စီဆိုင်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေပို့ပြည်သူစစ် PNO ပူးပေါင်းအဖွဲ့တွေနဲ့PNL တို့ဩဂုတ်လအတွင်းတိုက်ပွဲ14ချိန်အထိဖြစ်ခဲ့ပြီးတိုက်ပွဲအတွင်းလက်နက်15လက်ဒရုန်း2စင်းသိမ်းဆည်းရမိခဲ့တယ်လို့ထုတ်ပြန်ကြမှာပါရှိပါတယ်။ဩဂုတ်လအတွင်းစစ်ကောင်စီကပေါင900ဘုံတွေပေါင300ဘုံတွေတုံးပြီးပို့အကျေးရွာတွေကို၄ချောင်းကနေတိုက်ခိုက်ခဲ့တယ်လို့လည်း PNL ကဆိုပါတယ်။မကွေးတိုင်းရေစကြိုမြို့နယ်မအူနယ်မြေရေစခန်းကိုဩဂုတ်လ24ရက်နေ့ကပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေသိမ်းယူနိုင်ခဲ့တယ်လို့ရေစကြိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖကသတင်းထုတ်ပြန်ပါတယ်။မအူနယ်မြေရဲစခန်းမှာရဲနဲ့စစ်ကောင်စီတပ်သား30ဝန်းကျင်ရှိပြီးစခန်းသိမ်းယူချိန်မှာချင်းတွင်းမြေကြောင်တိုင်းစင်ဖြူရှင်တရားဘက်ကိုထွက်ပြေးသွားတယ်လို့လည်းဆိုပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်မှာအထီးခိုက်မရှိသလိုစခန်းမှာရှိတဲ့လက်နက်ခဲယမ်းတွေကိုသိမ်းယူပြီးစခန်းကိုဖျက်ဆီးခဲ့တယ်လို့လည်းရေးသားထားပါတယ်။စကိုင်းတိုင်းကဒေသခံတွေနဲ့ကာကွယ်ရေးတပ် PDF တွေကိုရရဆက်ဆက်တပ်ဖြတ်ခဲ့တဲ့စစ်ကောင်စီလက်အောက်ခံဘလူးစစ်ကြောင်းကစစ်ကြောင်းမှုအပါအဝင်9ဦးကိုဖမ်းမိထားပြီးစစ်ဆေးမေးမြန်းနေတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော် PLA က RFA ကိုပြောပါရယ်စစ်ဆေးချက်တွေအရသူတို့ဟာမိုးမိတ်နဲ့မိုးကုတ်မြို့နယ်တွေဘက်ကိုစစ်ကြောင်းထိုးပြီးလူသက်မီးရှို့မတိန်ကျင်တာတွေလုပ်ခဲ့တယ်လို့လည်းဆိုပါရယ်စကိုင်းတိုင်းအတွင်းစစ်ကြောင်းထိုးတဲ့ဒီဘလူးစစ်ကြောင်းမှာအောင်လံမြို့အခြေဆိုင်အမှတ် 87 ခြေလျင်တရင်နဲ့ပြူစောထီတွေပါဝင်သလိုရေဦးမြို့နယ်မှာတက်ဆွဲထားတဲ့အမှတ်901နဲ့စစ်ကောင်စီတပ်မ69လောက်ခန့်အမှတ်908ချေမြန်တရင်တွေလည်းပါဝင်တယ်လို့ဒေသခံတွေကပြောပါရယ်ရှမ်းပြည်နယ်တီဘောမြို့မှာဩဂုတ်လ24ရက်နေ့ကတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကလက်နက်ကြီးနဲ့ပစ်တာကြောင့်အရဲသားတဦးသေဆုံးပြီး3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကထုတ်ပြန်ပါရယ်တီဘောမြို့မှာဩဂုတ်လ1ရက်ကနေ24ရက်နေ့အထိစစ်ကောင်စီဘက်ကလေကြောင်းလက်နက်ကြီးတွေနဲ့အရက်သားတွေကိုပစ်မှတ်ထားတိုက်ခိုက်တာကြောင့်အရက်သား18ဦးသေဆုံးပြီး58ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်း TNL ရဲ့ထုတ်ပြန်ချက်မှာဖော်ပြပါဗျ။ထိုင်းနိုင်ငံချွန်ပူရီခရိုင်မှာဩဂုတ်လ23ရက်နေ့ကလူဝင်မှုကြီးကြပ်ရေးရဲတွေကဆောက်လုပ်ရေးလုပ်ငန်းဝင်တစ်ခုကိုရုတ်တရက်ဝင်ရောက်စီးနှင်းခဲ့ရာမြန်မာနိုင်ငံသားတွေအပါအဝင်ရွှေပြောင်းအလုပ်သမား100ကျော်ကိုဖမ်းဆီးခဲ့တယ်လို့ထိုင်းသတင်းပတ္တိယား News ကဖော်ပြပါဗျ။ဒီလုပ်ငန်းခွင်မှာမြန်မာနဲ့ကမ္ဘောဒီးယားကအလုပ်သမားတွေလုက ାଇ နေကြတာလို့ဆိုပါတယ်။မြန်မာအလုပ်သမားအများပြားဟာနေရက်ပြန်ပို့ခံရမှာစိုးရိမ်နေကြပြီးငိုကြွေးနေကြတယ်လို့ဆိုပါတယ်။လူဝင်မှုကြီးကြပ်ရေးအရာရှိတွေကသူတို့ရဲ့အချက်လက်တွေကိုစစ်ဆေးနေကြောင်းနဲ့တရားဝင်အထောက်အထားမရှိရင်ပြည်နှင်တန်းပေးခံရမှာဖြစ်ကြောင်းပတ္တိယား News ကဖော်ပြပါတယ်ရှင်။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေလူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့ရာဇဝတ်မှုတွေကျူးလွန်ခံရပြီးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ရတာ9နှစ်ပြည့်ခဲ့ပါပြီ။အခုချိန်မှာရိုဟင်ဂျာတွေအတွက်တရားမျှတမှုရဖို့ကြိုးပမ်းနေတာတွေကနေဘာရလက်မှထွက်မလာသေးပေမဲ့ကမ္ဘာရဲ့ရဲကတရားရုံးတွေမှာဆက်ကြိုးပမ်းနေကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့နိုင်ငံတကာရာဇဝတ်မှုတရားစီရင်ရေးဆိုင်ရာအထူးသံမတ်ကြီး Vat Van Shack ကပြောပါရယ်။ ကိုရဲကောင်မြန်မာကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ So Ambassador, this man marked the 7-year anniversary of Myanmar military.
တာမကြီးခမအခုလမှာတားနဲ့ချီတဲ့ရိုဟင်ဂျာတွေရခိုင်ပြည်နယ်ကနေထွက်ပြေးခဲ့ရတဲ့မြန်မာစစ်တပ်ရဲ့ရှင်းလင်းရေးစစ်ဆင်ရေးလုပ်ခဲ့တာ9နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။အခုချိန်မှာမြန်မာနိုင်ငံကလူ့အခွင့်အရေးစီရင်ရေးပို့ဆိုးလာပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်ဆန်းကရိုဟင်ဂျာတွေအိမ်ပြန်နိုင်မှုအတွက်လည်းအလံဝင်နေပါသေးတယ်။အခုချိန်မှာရိုဟင်ဂျာတွေအတွက်တရားမျှတမှုရဖို့အလားအလာဘယ်လိုရှိပါလဲ
။
Well, thank you so much for covering this issue. It's extremely important. Indeed,
အခုလိုလာရောက်မေးမြန်းတာကျေးဇူးတင်ပါတယ်။လူရင်းကြတွေအတွက်တရားမျှတမှုရဖို့မျှော်လင့်ချက်မရှိဘူးလို့ထင်ရပေမဲ့တရားမျှတမှုရဖို့နောက်ွယ်ကဘလောက်ထိကြိုးပမ်းအားထုတ်ခဲ့ကြသလဲဆိုတာကိုပြောပြချင်ပါတယ်။အခုအချိန်မှာရိုဟင်ဂျာတွေနဲ့ပတ်သက်ပြီးတရားရုံးတော်တော်များများမှဆွဲဆိုထားတဲ့အမှုတော်တော်များများရှိနေပါတယ်။ဒီမှုတွေကရိုဟင်ဂျာတွေကိုအန္တရာယ်ဖြစ်စေတဲ့လုပ်ရက်အမျိုးမျိုးကို Genocide Convention ပါဝင်နိုင်ငံတကာဥပဒေတွေအောက်မှာဆွဲဆိုထားတာဖြစ်ပါတယ် Universal Jurisdiction သဘောအရကမ္ဘာဘယ်နိုင်ငံမှမဆိုအမှုဖွင့်ပြီးတရားဆွဲဆိုခွင့်ရှိပါတယ်အခုချိန်ထိတော့ဘယ်တရားရုံးကမှအမိန့်ချတာစီရင်ချက်ချတာတွေမရှိသေးပေမဲ့ကမ္ဘာရရက်ကတရားရုံးတွေမှာအလုပ်ဆက်လုပ်နေကြတယ်လို့ပြောချင်ပါတယ်
Trust that work is being done in various courts around the world.
So we recently see
မကြာခင်ပဲအပြည်ပြည်ဆိုင်ရာယာဇဝတ်မှုတရားရုံး ICC ကနေပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကိုနိုင်ငံတကာအဆင့်ဖမ်းဝရမ်းထုတ်လိုက်တာတွေ့ရပါတယ်။မြန်မာနိုင်ငံမှာဆိုးဝါးပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေတပ်ဖြတ်မှုတွေဆက်ဖြစ်နေပေမဲ့လည်းမြန်မာစစ်ကောင်းဆောင်ကိုအရေးယူဆောင်ရွက်ဖို့အလားတူမြန်ဆန်တဲ့ဆောင်ရွက်မှုမျိုးမတွေ့ရသေးပါဘူး။ရိုဟင်ဂျာအရင်းနဲ့မြန်မာနိုင်ငံအကြက်တဲအတွက်အခြားကမ္ဘာအရေးကိစ္စတွေလိုပဲထိရောက်တဲ့စူးစိုက်ဆောင်ရွက်မှုတွေရှိလာဖို့
I know that the prosecutor is working hard on this case.
ဟုတ်ပါတယ်။ဒီအမှုအတွက်တရားရေးအရာရှိတွေကတော်တော်လေးစူးစမ်းနေကြတယ်လို့သိထားပါတယ်။မြန်မာနိုင်ငံနဲ့မတူတဲ့အခြေအနေတစ်ခုကယူကရိန်းမှာကဆီယာဇဝင်းမှုနဲ့တခြားတပ်ဖြတ်မှုတွေဖြစ်တဲ့နေရာတွေကိုတရားရေးအရာရှိတွေကိုယ်တိုင်တွားရောက်လို့ရနေပါတယ်။သူတို့ကယူကရိန်းမှာအခြေစိုက်စခန်းတစ်ခုဖွင့်ထားပြီးတော့စုံစမ်းစစ်ဆေးသူတွေကိုအခင်းဖြစ်တဲ့နေရာတွေကိုချက်ချင်းဆေးလွတ်ပြီးစုံစမ်းစစ်ဆေးနိုင်ပါတယ်။မြန်မာနိုင်ငံကဒေသတွေကို ICC နဲ့တခြားဆောင်စံစစ်ဆေးသူတွေမတော်ရောက်နိုင်သေးပါဘူး။ဒါကြောင့်သူတို့ကမြန်မာနိုင်ငံရဲ့နေဆက်ဒေသတွေမှာအခြေစိုက်ပြီးအလုပ်လုပ်နေရပါတယ်။ဒါကြောင့်တရားမျှတမှုရဖို့ဆောင်ရွက်မှုတွေဆက်သွားနေပါတယ်။တိတ်မကြခင်မှာလဲ ICC ရဲ့ဆောင်ရွက်ချက်တွေကိုတွေ့ရဖို့ရှိတယ်လို့ထင်ပါတယ်။
There are also interests and maybe even concerns.
ဒါပေမဲ့ American သမ္မတယူကပွဲပြီးမှာအစိုးရအပြောင်းလဲဖြစ်လာရင် American အစိုးရရဲ့ Rohingya တွေပေါ်အားပေးထောက်ခံမှုနဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်မှုပေါ်မှာထိခိုက်လာမှာကိုစိုးရိမ်ပူပန်မှုတွေရှိနေပါတယ်။ဒါနဲ့ပတ်သက်လို့ကဘာများပြောနိုင်ပါလဲ?
Aspirations of the Myanmar people, all ethnic and religious groups.
ကျမပြောနေတာကတော့ရိုဟင်ဂျာတွေနဲ့လူမျိုးဘာသာမရွေးမြန်မာပြည်သူအလုံးရဲ့ညှို့မှန်းချက်တွေကိုအားပေးထောက်ခံမှုကအမေရိကန်နိုင်ငံရဲ့အဓိကပါတီနှစ်ခုလုံးရဲ့ထောက်ခံမှုဖြစ်ပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့နဲ့တပ်ဖြတ်မှုတွေကြုံခဲ့ရတဲ့ရိုဟင်ဂျာတွေကိုစားတရားမျှတမှုရဖို့ဆောင်ရွက်နေသူတွေကိုအားပေးကူညီဖို့ဆိုတဲ့အမေရိကန်နိုင်ငံရဲ့မူဝါဒကို Republican နဲ့ Democrat ပါတီနှစ်ခုလုံးကသဘောတူထားတာဖြစ်ပါတယ်နောက်ပြီးမြို့သားညီညွတ်ရေးအစိုးရ NUG ကိုလည်းအမှန်တကယ်အားလုံးပါဝင်ပြီးလူမျိုးပေါင်းစုံဘာသာပေါင်းစုံပါဝင်တဲ့အုပ်စုအားလုံးကိုစုစည်းပြီးရှစ်ဆက်သွားဖို့ဥဆောင်ဥရွက်ပြုနိုင်မယ်ဆိုတဲ့မျှော်မှန်းချက်နဲ့အားပေးထောက်ခံမှုရှိနေပါတယ
်ဆလဘီ RFA ဝိုင်းတော်သားစောဖို့ခွားပတ်စင်တနုနေနေတိုင်းစီစဉ်တင်ဆက်တဲ့အာရှတလွားသတင်းများအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်ရှင်
မန်ကီပေါင်းလို့ခေါ်တဲ့မြောက်ကြောက်ယောဂအရှိတောင်အာရှနိုင်ငံတွေထဲကိုစတင်ပြန့်နှံ့လာနေပြီလို့နိုင်ငံတကာသတင်းတွေကနေဖော်ပြပါတယ်ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့တနင်္လာနေ့ကပထမဆုံးလူနာစတင်တွေ့ရှိတယ်လို့ကျန်းမာရေးဌာနကအသိပေးထားပါတယ်ဘယ်နိုင်ငံသားကိုမှမထွက်ခဲ့တဲ့အသက်33နှစ်အရွယ်အမျိုးသားမှတွေ့ရတာလို့ဆိုပါတယ်ထိုင်းနိုင်ငံမှာလည်းပြီးခဲ့တဲ့ပေါက်တဖူနေ့ကပထမဆုံးလူနာတွေ့တယ်လို့ Reuters သတင်းကဖော်ပြပါတယ်။မြောက်ကြောက်ယောဂဖြစ်နေတဲ့ African တိုင်းပြည်တပြည်ကနေခရီးလှည့်လာတဲ့ဥရောပခရီးသွားတယောက်စီမှာတွေ့တာလို့အာဏာပိုင်ကပြောပါတယ်။မြောက်ကြောက်ယောဂကိုအရေးပေါ်အခြေအနေအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကကြေညာထားတာဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရထရာပြည်နယ်မှာတော့ပြီးခဲ့တဲ့အင်္ဂါနေ့ကရထားလမ်းကိုပိတ်ပြီးတော့လူရာနဲ့ချီဆန္ဒပြခဲ့ကြပါတယ်။ဘာလာပူမြို့ကမူလတန်ကျိုးအကြောင်းတကြောင်းမှာ၄နှစ်အရွယ်မိန်းကလေး၂ယောက်ကိုကျောင်းတန့်ရှင်ရေးလုပ်တဲ့အမျိုးသားတစ်ယောက်ကလိန်ပိုင်းဆိုင်ရာစော်ကားခဲ့တာနဲ့ပတ်သက်လို့အခုလိုဆန္ဒပြကြတာပါ။ ဒီတိုင်ရှင်ရေးသမားကိုဖမ်းဆီးထားပြီးဖြစ်ပေမဲ့အရေးယူတာနှောက်နေလို့မိဘတွေကမကျေနပ်ကြပါဘူး။အင်္ဂါနေ့ကရထားလမ်းကိုပိတ်ပြီးတော့ဆန္ဒပြခဲ့ကြလို့ရထားလိုင်းတွေအားလုံးရပ်တန့်သွားပြီးတော့အာဏာပိုင်တွေနဲ့ဒေသခံတွေကြားခိုက်ရန်ဖြစ်ပွားခဲ့ပါလိမ့်ခင်ဗျာ။ထိုင်းနိုင်ငံမှာဩဇာညောင်းတဲ့စစ်ဗိုလ်ချုပ်ကြီးပရဝတ်ဝေါင်စုဝန်တရင်တောက်တယောက်ကိုပားရိုက်ခဲ့တဲ့ကိစ္စကိုစစ်ဆေးအရေးယူပေးဖို့လွှတ်တော်ကိုယ်စားလှယ်တပ်ကတောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံစစ်အာဏာသိမ်း20လုံးမှအခရာကြခဲ့တဲ့သူလည်းဖြစ်ထိုင်းစစ်ဆိုရလက်ထက်မှာဒုတိယဝန်ကြီးချုပ်ရာဒူးရောကာကွယ်ရေးဝန်ကြီးတာဝန်ပါယူခဲ့ပူတဲ့ဗိုလ်ချုပ်ကြီးပရဝတ်ဝေါင်စုဝန်ဟာပြီးခဲ့တဲ့တောက်ကြံကသူ့ကိုမေးခွန်းထုတ်တဲ့သတင်းထောက်အမျိုးသမီးတအုပ်ကိုလူလေကောင်မှပါဆွဲရိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီပါရိုက်တဲ့ဗီဒီယိုဟာအွန်လိုင်းမှာတခဏအတွင်းပြန့်နှံ့သွားပြီးတော့ဒီလောက်ရက်ကိုထိုင်းသတင်းသမားတွေကရှုတ်ချနေကြပါတယ်ခင်ဗျာ။တရုတ်ရာဇဝတ်ခိုင်းနဲ့အွန်လိုင်းလောင်းကစားနဲ့ငွေလိမ်ခိုင်းတွေနဲ့ဆက်နွယ်နေတယ်လို့စွပ်စွဲခန့်နာရသူဖိလစ်ပိုင်နိုင်ငံဘန်ဘာမြို့ရဲ့မြို့တော်ဝန်ဟောင်းအလစ်ခေါင်းဟာတိုင်းပြည်ကနေထွက်ပြေးသွားပြီလို့အာဏာပိုင်တွေကပြောပါတယ်။သူထွက်ပြေးလို့ရအောင်အားပေးကူညီခဲ့တဲ့သူတွေအားလုံးကိုစစ်ဆေးအရေးယူသွားမယ်လို့ဖိလစ်ပိုင်သမ္မတမာကိုစ်ကဗုဒ္ဓဘာသာနယ်မှာပြောဆိုလိုက်ပါတယ်။အလစ်ခေါင်းဟာလွန်ခဲ့တဲ့တလလောက်ခရီးကထွက်ပြေးသွားပြီးတော့မလေးရှား၊စင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားခဲ့တယ်လို့ဆိုပါတယ်။မြို့တော်ဝန်ဟောင်းအလစ်ခေါင်းရဲ့နိုင်ငံကူးလက်မှတ်ကိုချက်ချင်းဖျက်သိမ်းဖို့သမ္မတရုံကညွှန်ကြားထားပါတယ်ခင်ဗျာ။ဥရောပဘက်ကနေဝင်လာတဲ့노ထွက်ထုတ်ကုန်အစားအစာတွေကိုစစ်ဆေးသွားမယ်လို့တရုတ်ကုန်သွယ်ရေးဌာနကဗုဒ္ဓဘာသာနယ်မှာကြေညာလိုက်ပါတယ်။ဒီလိုစစ်ဆေးတာဟာအကောက်ခွန်တိုးမြင့်မှုလောက်တာလို့ AP သတင်းကဖော်ပြပါတယ်။တရုတ်ကလာတဲ့လျှက်စစ်ကားတွေကိုအခွန်အခတိုးမြင့်မှုဥရောပသမဂ္ဂဘက်ကကြေညာလိုက်ပြီးတဲ့နောက်တရုတ်ဘက်ကလည်းအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ
်။အခုတစ်ခါမှာတော့ရခိုင်တိုင်းဒေသဘာသာအစီအစဉ်ကိုမြန်မာဘာသာစာတမ်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင်။
သာလီဇောမူထားပါရှင်ပါအာရိဖေခိုင်ပါပါဆက်ကနေကရိုဆိုပါရဲ့ဒီတပတ်မှာတော့အခိုင်ပင်နဲ့တွန့်ကထူခရဲတတော်ဖိုက်ရှင်ကြီးကိုတောင်းပါပြလာဖို့ခိုင်ပါရဲ
ရိုဟင်ဂျာဒီရာနေရှိသေဖရခေရာမုန်နဲ့ပက်တဘရီရဲ့အာရခတတော်အေကိုဆွေဆွေရှာတိဇောအရှာလာဒီကိုလေးနေလို့ဩဂတ်စ်လ20ရာနေမှာအေကအစီရင်ခံထုတ်ပြန်ပါရဲကနာဝရှာလာဆိုင်စစ်ဆိုဒီနဲ့ဖိုင်ရက်ပေါ်စင်စိတ်ရှာမှာအေကဖော်ပြထားသောပါဘရီခါရဲဩဂတ်စ်လ9ရက်နေ့ကမောင်တော်ကနေနေမရီကိုစာလီနဲ့ဖရေဗနာတဖာဘင်္ဂလားဒေ့ရှ်နိုင်ငံကိုစိုက်ရှောင်ရဲရိုဟင်ဂျာတိကိုအေအေကဒရုန်းနဲ့တိုက်ခိုက်ခါရဲဆိုမှဆွေဆွေနေခဲ့တော့ပါဆွေဆွေနေသူဒီထင်မှာအာရကန်ရိုဟင်ဂျာကေတောင်ရဲတမ်ဒိုအာရစအရိုဟင်ဂျာအရေးလှုပ်ရှားသူဒီနဲ့တိုက်ခိုက်ခံရမော်တွန်ထော်ပရီလွန်မြောက်လာသူဒီပေါင်းပါရဲအေအေကတော့ဆွေဆွေရှာတိနဲ့ပက်သဘရီရဲ့တာဝန်ကြားတပ်ဖွဲ့ဝင်တွေကိုစုံစမ်းစိုက်ဆေးရေးမှာဒရုန်းဒီရှော့တိုက်တုံးတွေနဲ့လာနာကီဒီအသုံးပြုဆောင်မရှိခါလို့ဆိုပါတယ်ရောင်းကောင်းဆွေဆွေရှာတိဆိုအထောက်ထားမခိုင်တော့ဘဲနိုင်ငံရေးလုံးဆော်မှုဒီဖိုင်နယ်လေးလို့အေအေကတုံ့ပြန်ပရော့ဆိုပါတယ်ဒီတိုက်ခိုက်မှုအတော့မှာအရှိတီနဲ့အမျိုးသမီးတွေအပေါင်းရိုဟင်ဂျာရာနေရှိရဲ့အသီးဆုံးခါမနာအေအေကတော့အချမ်းဆုံးစိတ်ကောင်းစီလာရှာလို့ပြောထားပါတယ
်ဆလောဒီဘရီမှာဆောက်ပါကန်နာကိုကိုမမကဆာလာတောင်ပြပြလာဖို့ဖိုက်ပါတယ်
အရာခတ်တတော် ANA စိုက်ကောင်စီရိုဤဒဂျောဘရန်လာနာကိုင်ပတိပခါတိစတော့ခါဆိုဩဂတ်စ်23ရက်နေ့မှာကိုလာနဲ့ဆေရာရှီခပြေဖိုက်ပါရယ်ဒေကာလာတိအတော့မှာ AA ကမရုနေဆေခုကိုသိမ့်ပိုက်ခါရပိုင်လာဟိမာလေမရုနေ3ခုမှာထိုးစိုက်ဆောင်တိုက်ခိုက်နေပါရယ် AA ထိုးစိုက်ဆောင်နေရမရုတီကဒေသခံအများစုဆိုတော့ AA ထိန်ချုပ်ထားတဲ့မရုနေဒီမှာခိုးလုံနေခဲ့ပါရယ်ခိုးလုံနေခဲ့သူဒီဆိုစိုက်ကောင်စီလီဂရောင်းအန်ဒရီကိုမကရာခနာရွန်ဆိုင်နေရတဲ့ပိုင်းအိမ်ငှားစရိုင်းနဲ့အခရိကန်စာသုံးကိုဇီမရာမမွန်ဒီစီဝါပရဲလက်မှုနဲ့ကျမ်းမာရဲဝန်ဆောင်မှုမပရိစုံမှုဒီကိုရွန်ဆိုင်နေခဲ့ရပါတယ်ကျောက်တော်မှာခိုးလုံနေတဲ့စိုက်တွေဒေသခံတရားကတလောက်ကိုအိမ်ငှားစရိုင်းသုံးသိန်းလောက်ကနေ၅သိန်းဝန်းကျင်လောက်ထိဇီးပေါက်နေမှာမင်းသားစု၅ယောက်စာတော့တနင်္ဂနွေဖိတဲ့3000လောက်သုံးမှထမွန်တနေဆက်ကိုလုံလောက်ဒေလို့ RF ရခိုင်စီဆိုင်ကိုပရော့ပါတယ်စီဝပရဲလဲနေရအတော်တနဲ့စီခန်ပရကလေးတဂရင်ကိုဖိသက်တသိန်းနဲ့အထသုံးရတဲ့ပိုင်းနေပါတိမာဆိုကေအမျိုးသမီးလားစင်သုံး PCT ဝေလိုမရတဲ့အနေထားဒီဂရောင်ပိုက်စာတိကိုအဆုံးပြနေရတယ်လို့အမျိုးသမီးတယောက်ကပရော့ပါတယ်ထင်းရှုံနေမိတိမာအေကအိုရှိုရီတရာဥပဒေစူမိုရီစီဘွန်ဖိုင်ယာရီရင်ထိန်ရီနဲ့အကုံစေးစီဆောင်မုံစားရဂန်နာတိကိုအကောင့်ထေပေါ်နေဆိုတွေ့ရပါတယ်ရည်ရလေးအကုံစင်းလုံးကရီမရောမုံကိုကရီကက်ထိန်ချမုံအပိုင်းမှာအာနေနေစေဖိုက်တယ်လို့ထောက်ပြနေသူဒီလေးဟိနေစေဖိုက်ပါရဲ
့အရေဖြစ်ခိုင်သာသာဇာတ်ကိုဇောင်းမြနာဆောင်ပြခခဲ့တဲ့တော်တာချောင်ပြလုံးဖုန်းလဲရှမ်းရိခဲ့ပါသည်ယေဇူးတောင်ပါရယ်ကျွန်တော်ကတော့အောင်ပြီပ
ါ RF ရဲ့စီစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးရန်တွေကင်းဝေးကြပါစေရှင်Radio.